တော်ရစနာခင်ဗျာမြန်မာနိုင်ငံကအခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကြားရသိရတဲ့သတင်းတွေထဲမှာဆိုလို့ရှိရင်နိုင်ငံအနှံ့အပြားရှိကြတဲ့တောင်သူလယ်သမားတွေကိုလုတ်ကိုင်းနေကြတဲ့လယ်ယာမြေတွေကနေပြီးတော့ဖေရှားပေးရတာတွေလယ်သမားတွေရဲ့မြေယာတွေကိုအစိုးရနဲ့ရင်းနှီးကျွမ်းဝင်တဲ့ပုဂ္ဂလိကကုမ္ပဏီတွေဌာနဆိုင်ရာပုဂ္ဂိုလ်တွေကနေပြီးမတရားသိမ်းယူနေကြတယ်ဆိုတဲ့သတင်းတွေကြားလာပါတယ်။ဟိုအရင်လွန်ခဲ့တဲ့2-3နှစ်လောက်ကစပြီးတော့ဒီလိုသတင်းမျိုးတွေတခါတရံကြိုးစားကြိုးစားကြားခဲ့ရပေမဲ့အခုပြီးခဲ့တဲ့5-6လကာလမှာတော့မြန်မာနိုင်ငံအနှံ့အပြားမကြာခဏဆိုသလိုပဲဒီလိုသတင်းတွေပေါ်ထွက်နေတာဖြစ်ပါတယ်။အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဒီနေ့ဆွေးနွေးဖို့အတွက်ဒီထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာအရေးလေ့လာသူဦးအောင်သူငယ်အတားအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးလေ့လာနေသူဦးစောမင်းနဲ့ AHRC ခေါ်အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးတို့ကိုဖိတ်ကြားထားပါတယ်။ရှေးဘိုးဘေးဘီဗင်လက်ထက်ကစတင်ပြီးဓမ္မဦးချလုတ်ကင်လာကြတဲ့လေယာမြေတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမတရားသိမ်းယူပြီးတော့ထိုက်တန်တဲ့ရော်ကျင်းငွေလည်းမပေးဘူးဆိုတာတွေကတမျိုးအဒါအပြင်အစိုးရနဲ့ပြည်လဲပတ်သက်တဲ့ပုဂ္ဂလိကကုမ္ပဏီကြီးတွေကနေပြီးမတရားသိမ်းယူပြီးတော့သူတို့ရဲ့ကိုကျိုးစည်းဝါးအတွက်လှုပ်ဆောင်နေကြတယ်ဆိုတာတွေကတမျိုးအဲတချို့ကုမ္ပဏီတွေကြတော့လည်းပဲရော်ကြီးပေးတယ်ဆိုယုံမျှမိဃမတ်တမဖြစ်စလောက်ပေးပြီးတော့သူတို့ကတီးတဲ့မကတန်ရတန်ကြီးကြီးမားတဲ့ဈေးနှုန်းတွေနဲ့ပြန်လဲရောင်းချနေတယ်ဆိုတဲ့သတင်းတွေလည်းပဲကြားရပါတယ်ဒီတော့ဒီလိုလယ်သမားတွေရဲ့လယ်မြေတွေကိုမတရားသိမ်းယူနေတဲ့ကိစ္စတွေဟာဘယ်လိုအတိုင်းအတာအထိဖြစ်လာနိုင်မလဲအဲ့ဒီလိုဖြစ်လာတဲ့ဟာကိုဘယ်သူကနေပြီးတော့တောင်သူလယ်သမားတွေအတွက်ကာကွယ်ပေးနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဒီလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဦးစောမင်းကပြောပါလားခင်ဗျာဘယ်လိုများဒီကိစ္စတွေပေါ့သုံးသပ်မိပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီဗမာပြည်ကကျွန်တော်တို့ဒီကိစ္စပြောရတာဒီလိုပါဗမာပြည်ကနေ့ထိဘာလို့ပေါ့မလွဲမချောင်းလဲကျွန်တော်တို့ဟာလက်ရအမျိုးခြေခံထားတဲ့နိုင်ငံဖြစ်ပါတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံမှာလက်ရအမျိုးပထမဦးဆုံးတုတ်တက်ဖို့လိုပါတယ်ဖွံ့ဖြိုးဖို့လိုပါတယ်အဲ့တော့လက်ရအမျိုးတို့တဲ့ဖို့ဖွံ့ဖြိုးဖို့ဆိုတဲ့ကိစ္စမှာဒီလယ်သမားတွေကိုကျွန်တော်တို့ကအကူအညီပေးဖို့လိုပါတယ်။အော်လယ်သမားတွေရဲ့လက်ဆင့်တူးတက်လာပြီးမှလယ်ယာမြေကတဖြည်းဖြည်းအခြေခံလာတဲ့အခါကျမှအချိန်နဲ့မှာပဲကျွန်တော်တို့ကိုယ်သွားခြင်းနဲ့သက်မှုကဏ္ဍအနေထားဒါတွေကိုကျွန်တော်တို့ဆက်သွားလို့ရမှာပါ။အဲ့တော့အခုလိုလေယာတွေကိုလက်လွတ်တဲ့ဥပဒေမဲ့ပိန့်ပိုက်နေတဲ့ဆိုတာကကျွန်တော်တို့ကျွန်တော်အယူဆရပြောတော့ဖွံ့ဖြိုးတိုးတက်ပါတယ်ဆုံးယုတ်မှုကိုပူရှေ့ရှုနေလို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီအခုလယ်ယာမြေသိမ်းတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ရေးကြပြောကြဝေဖန်ကြလုပ်ကြရပါတယ်။
ဟုတ်ကဲ့ခင်ဗျအဲ့တော့အခုဖြစ်နေတဲ့ကိစ္စတွေကသောသောကကျွန်တော်စကားပြင်ခံခဲ့လို့ပဲမြန်မာနိုင်ငံတောင်ပိုင်းလုံးမှာနေရာအနှံ့အပြားမှာဖြစ်နေကြတယ်တချို့နေရာတွေမှာဆိုလို့ရှိရင်ဥပမာမန္တလေးတိုင်းကိုမြင်းညာဘက်မှာဆိုလို့ရှိရင်ဆက်မှုဇုံတည်ဆောက်ဖို့ဆိုပြီးတော့လယ်သမားတွေရဲ့မြေအေက6,000လောက်ကိုနော်သိမ်းယူသွားတာပါအဲ့လောက်များပြားလှတဲ့လယ်ယာမြေတွေကိုအခုလိုရော်ကြီးတစုံတရာမပေးဘဲနဲ့စစ်တပ်အာဏာနဲ့သိမ်းသွားတယ်ဆိုတာကတော်တော်ကိုပဲကြီးတန်တဲ့ကိစ္စပါအဲဒါအပြင်တခြားကြားရတဲ့သတင်းတွေထဲမှာလည်းအလားတူတွေအများကြီးပါဥအောင်သူငင်းရောခင်ဗျဒီလိုဖြစ်နေတဲ့ကိစ္စတွေပေါ်မှာဟိုထိုင်းဘက်ကနေပြီးတော့လည်းပို့ပြီးတော့ကြားရမယ်လို့ထင်ပါတယ်ဘယ်လိုများသုံးသပ်မိရောလဲ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ကျွန်တော်မြင်တာကဒီကိစ္စတွေကအရင်မဆလာအစိုးရထက်စားလို့ရှိရင်ဒီ1988အာဏာသိမ်းပြီးတဲ့ဒီဘက်နောက်ပိုင်းမှာမှပို့ပြီးတော့အကြီးကျယ်ဖြစ်လာတယ်လို့ထင်ပါတယ်ဆိုတော့ပထမဆုံးဖြစ်တဲ့အထောက်ကတော့ဒီကျွန်တော်ထင်တယ်ဘူချုပ်သားရွှေလက်ထက်မှာပဲစတဲ့ရင်းနဲ့ကွင်းတွေပါအဲ့တော့ရင်းနဲ့ကွင်းဆိုတာကတော့ဒီလူတွေမလုပ်သေးတဲ့ရေလွတ်မြေရိုင်းတွေပေါ်တယ်ဆိုပြီးတော့ဒီနိုင်ငံတော်နဲ့အကျိုးစီးပွားဖက်ဆက်ပေါ့လေဆက်တူလုပ်ငန်းရှင်ကြီးတွေကိုချပေးပါတယ်။ဧကထောင်ချီပြီးချပေးတဲ့အခါမှာတချို့တွေကလည်းငွေကြေးတွေကမူလပိုင်ရှင်ရှိတဲ့မြေခွက်တွေဖြစ်တယ်။တချို့လည်းရေလွတ်မြေရိုင်းတွေပါမှာပေါ့ခင်ဗျာ။ဆိုတော့အဲ့ဒါကဒါပထမဆုံးအနေနဲ့ကျွန်တော်တွေ့ပါတယ်။ဆိုတော့အဲ့ကြနေပြီးတော့လာပြီးတဲ့အခါကျတော့တစ်ခါ1990ပတ်ဝန်းကျင်လောက်ခင်ဗျာကျွန်တော်96လို့ထင်ပါတယ်။အဲ့ဒီမှာစစ်တပ်တွေအတင်းတိုးချဲ့ပါတယ်တိုက်ရင်းတွေအများကြီးချဲ့တယ်နေရာအနှံ့ပြားမှာအခြေစိုက်စခန်းတွေဖွင့်တယ်ပေါ့လေဆိုတော့အဲ့ဒီတပ်တွေကလည်းကိုယ့်ဘာသာကိုရှာစားရမယ်ကိုယ့်ဘာသာကိုတိုက်ရင်းလိုက်စိုက်ပျိုးစားရမယ်ဆိုပြီးတော့အမိန့်ထုတ်တဲ့အခါမှာဒီစစ်တပ်တွေကလည်းမြေသိမ်းတဲ့ဟာတွေဆက်ဖြစ်တာကျွန်တော်တွေ့ပါတယ်အခုနောက်ဆုံးအနေထားမှာတော့ဒီမြေသိမ်းတဲ့ကိစ္စတွေကပို့ပြီးတော့ဟိုလက်လွတ်စွဲဖြစ်လာပါတယ်ဆိုတော့အထူးသဖြင့် Nagis မုံတိုင်းဖြစ်ပြီးတဲ့နောက်မှာတချို့မြေပိုင်ရှင်တွေတချို့လယ်သမားတွေကပြေးသွားတဲ့အခါဒီမြေတွေကိုဒီကုမ္ပဏီကြီးတွေကဝင်ပြီးတော့ဟိုလုတ်တဲ့ကိစ္စပေါ့လေအဲ့ဒါကိုပန့်ဖို့ပေးတာကလည်းအစိုးရဘက်ကသူကဒီတပိုင်းတိုင်းစိုက်ပျိုးတဲ့လေယာစနစ်ကနေပြီးတော့ဒီ contract farming လို့ခေါ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကဧကထောင်နဲ့ချီပြီးတော့ဟိုလုတ်တဲ့စနစ်မျိုးပြောင်းကျင်တဲ့သဘောပေါ့ခင်ဗျာဆိုတော့အခုကကျွန်တော်မြင်တာက ီလို contract farming လို့အဆုံမျိုးကအခုအနေထားမှာနေရာတော်တော်များများမှာစပြီးတော့လှုပ်လာတဲ့အနေထားတွေတွေ့ပါတယ်အဲ့တော့ခုနဦးခင်မောင်ကြီးပြောသလိုပဲပေါ့လေဆိုတော့ဒါကဟိုအနှံ့ပြားကိုပို့ဖြစ်တဲ့အနေထားမျိုးကျွန်တော်တို့သတိထားမိလာပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီလင်းမြေတွေအထမအသိခံရတယ်ဆိုတာကတရားဥပဒေလမ်းကြောင်းအရာကျွန်တော်တို့ပြန်ပြီးတော့စဉ်းစားကြည့်တာပေါ့လေဒီတောင်သူလယ်သမားတွေကငကိုကြဲတဲ့ကမှစီးပွားရေးအင်အားကဟလာတိတ်ပြီးတော့များများဆဆရှိကြတာမဟုတ်ဘူးဒီမြေပေါ်မှာသူတို့အာကိုအားထားလုပ်ပြီးတော့ဒီလေယာမြေကနေထွက်လာတဲ့ဒီဟိုလေယာထွက်ကုန်ပစ္စည်းတွေနဲ့သူတို့မှဘဝရပ်တည်နေကြတာဒီလေမြေတွေကိုသူတို့မလုပ်ရတော့ဘူးဆိုသိမ်းယူလိုက်တဲ့ခါမှာသူတို့တွေကဘဝပြတ်သွားကြတယ်ဆိုတာလေကလေကျွန်တော်ကြားနေရတာပါပဲပြီးတော့ဒီလိုဖြစ်နေတဲ့ကိစ္စတွေကိုတရားဥပဒေဘက်ကရောဘယ်လိုများအကာအကွယ်ပေးလို့ရနိုင်မလဲဆိုတာလေကျွန်တော်တို့သိချင်ပါတယ်ဦးမင်းလွင်ဦးကပြောပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာယခုနေရာအနှံ့ပြားမှာတင်းယူနေတဲ့ကိစ္စရတွေကဥပဒေနဲ့အညီတင်းယူတဲ့ကိစ္စရရလို့မမြင်ရမရှိပါဘူးအမိတ်အာဏာနဲ့စစ်တပ်ကအာဏာတင်းယူတဲ့ကိစ္စတော့နောက်ပြီးတော့တခါဒီနေမီအာဏာပိုင်အနေနဲ့ပေါင်းပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကတင်းယူတဲ့ကိစ္စအစရှိသဖြင့်မို့လို့ဥပဒေနဲ့အညီတင်းယူတဲ့ကိစ္စကကျွန်တော်တို့တော်တော်ရှားရှားပါပါဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်သင်းယူခံရတဲ့လေသမားတွေကိုယ်တိုင်ကသူတို့ကအာဏာပိုင်တွေကနေပြီးတော့လေယာဉ်တွေသိမ်းနေဆိုတဲ့အခါမှာကြောက်ရွံ့ပြီးတော့ဘာမှမမီးမဆန်းရေးတာတွေလည်းပါတယ်။ငကိုကလေးကဘိုးဘပိုင်ကြီးဖြစ်လှုပ်လာခဲ့တယ်၊ဓမ္မဥစ္စာလှုပ်လာခဲ့တယ်၊အခွန်တွေဆောင်ပြီးတော့လှုပ်လာခဲ့တယ်။သို့တော်လည်းပဲအာဏာပိုင်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်နီးရတာကြောက်ရတဲ့အခြေအနေနဲ့လေယာဉ်တွေထိုးအပ်လိုက်ရတာတွေတော်တော်များများတွေ့ရပါတယ်။အဲဒီတော့ဥပဒေနဲ့အညီလေယာဉ်နိုင်ငံတော်ပြုလုပ်ရေးဥပဒေအရသိမ်းနေဆိုတဲ့ဥစ္စာတွေကကျွန်တော်တို့ရှားရှားပါးပါးတွေ့ရတာဖြစ်တယ်။အဲဒီလိုဥပဒေနဲ့အညီသိမ်းမယ်ဆိုလို့ရှိရင်လည်းတောင်သူလေသမားတွေအတွက်မိသားစုဝင်တွေရဲ့ဥယျာဉ်နဲ့ညီညွတဲ့လေယာဉ်ကိုအစားပြန်လေပြီးရမှာဖြစ်တယ်။နောက်အဲ့ဒီလိုသိမ်းယူတဲ့အခါမှာလည်းကျွန်တော်တို့ဒီကြက်မြည်တွေနောက်ပြီးတော့သာသနာမြည်တွေစားရှိသဖြင့်ပေါ့လေအဲ့ဒါတွေကိုလုံးဝသိမ်းယူခွင့်မရှိဘူးဖြစ်တယ်အခုအခါမှာကျွန်တော်တို့ဒီမြည်ဆိုရင်အကုန်ပြီးတော့တုတ်တန်မြည်တော်မှမချမ်းမဲနဲ့သိမ်းယူနေတဲ့ကိစ္စတွေကိုကျွန်တော်တို့တွေ့ရတယ်ဒါတွေကဥပဒေနဲ့အညီဆောင်ရွက်တယ်လို့ကျွန်တော်တို့ပြောလို့မရပါဘူးအဲ့တော့အရင်တုန်းကဒီလေသမားတွေအနေနဲ့လေယာဉ်တွေသိမ်းယူခံရတာမှမှီမဲ့ယခုလိုမျိုးအာဏာပိုင်တွေစီကိုတိုင်ကြားတာဒီအလွန်နှဲပါပါတယ်တိုင်လို့ရှိရင်လည်းအထက်ကမရောက်ပါဘူးနောက်ပြီးတော့တခါအဲ့ဒီတုန်းကဖွဲ့စည်းပုံအခြေခံဥပဒေလည်းမရှိပါဘူးအဲ့တော့အခုကျွန်တော်တို့အစိုးရစီပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးကိုအကာအကွယ်ပြီးမယ်ဆိုတဲ့ဥပဒေကြမ်းချက်တွေပေါ်လာတဲ့အခါမှာတောင်လေသမားတွေအားလုံးကအခုလိုမျိုးတိုင်တန်းလာကြတာတွေကိုကျွန်တော်တို့ပို့ပြီးတော့သတိထားမိပါတယ်။အဲ့တော့ရခင်ကလူလက်လွတ်စပယ်သိမ်းလို့မရတော့တဲ့အတွက်တချို့ဆိုလို့ရှိရင်လက်လျှော့ပေးလိုက်ရတယ်။တချို့ဆိုလို့ရှိရင်လည်းတောင်လေသမားတွေတောင်းတဲ့ဈေးနှုန်းအတိုင်းတချို့နေရာတွေမှာယိုကြီးပေးရတာတွေကျွန်တော်တို့တွေ့လာရတယ်။သို့တော်လည်းပဲအများစုကတော့အာဏာပိုင်တွေနဲ့ပေါင်းပြီးတော့ဆက်လက်သိမ်းယူနေစေဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဥပဒေပြဋ္ဌာန်းချက်နဲ့အညီလှုပ်ဆောင်တဲ့ကိစ္စရတခုမှမရှိဘူးလို့တောင်ကျွန်တော်တို့ပြောဆိုနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလိုဖြစ်နေတဲ့ကိစ္စတွေမှာတချို့ကြတော့လည်းပဲပြောတယ်ဒီနိုင်ငံတွင်းမှာမြေပေါ်မြေရောက်တရားစာတပစ္စည်းတွေအကုန်လုံးကိုအစိုးရကပဲပိုင်တယ်လယ်သမားတွေကပိုင်တာမဟုတ်ဘူးခေတ္တခဏလုတာတာဖြစ်တယ်ဆိုပြီးတော့အကြောင်းပြတယ်လို့ကြားရပါတယ်ဒီလေလုတဲ့လူကလေမျိုးပိုင်ဆိုင်ခွင့်မရှိဘူးဆိုတာကဘယ်လိုကနေဘယ်လိုဖြစ်ပေါ်လာလဲဆိုတာဒါလည်းကျွန်တော်တို့ဆွေးနွေးချင်ပါတယ်ခင်ဗျာဥဆောင်မင်းပြောမလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ဟိုမြန်မြန်နဲ့ရှင်းအောင်ပြောရင်တော့အရင်ကအင်္ဂလိပ်ကမှာကျွန်တော်တို့ဒီချစ်ပြီးတဲ့ငွေတို့ချစားရင်းနဲ့ဆင်းရဲတဲ့သမားတွေဒီဖြစ်ဖြစ်နဲ့လေတွေသုံးပါတယ
်ဟုတ်ပါတယ
်ဒါလည်းအလုံးသိကြီးတာပါ
ဟုတ်ကဲ့
အဲ့လိုဆုံးတဲ့ခါကျတော့လွတ်လပ်ရပြီနောက်ပိုင်းမှာအဲ့လိုနိုင်ငံခြားသားဒီလက်ထက်ဟိုငွေတွေမရှိနေတဲ့လက်ထက်ကိုတောင်းလေသမားတွေအားနေတဲ့အတွက်ကြောင့်မလို့တစားတစားနဲ့ငွေချင်းရင်းကနေပြီးတော့အကျွေးများပြီးတော့အဲ့လိုမြေတွေကိုမသိနိုင်အောင်ဆိုပြီးလည်းရကားတဲ့ကလာချင်းမှာမြေယာဆိုတာနိုင်ငံတော်အားသာပိုင်နေဆိုတဲ့ပုံစံမျိုးလုပ်ခဲ့ပါတယ်။ဒါကဒါအရင်တော့ဒီငွေလိုချစ်ထားတဲ့ချစ်ပြီးလိုဟာမျိုးတွေလားအဲ့လိုဂျန်တဲ့ငွေရှင်လေးရောင်ကောက်ွယ်ဖို့ပါ။ဒါပေမဲ့ဟိုခကြီးပြောင်းလာတဲ့ခါကျတော့ဒီဥပဒေကဆက်ရှိနေတော့မယ်။အဲ့ဆိုရှယ်လစ်ခေဘုဇုံနေဝင်ခေရတာခါကျတော့ဟိုလေလုတ်သူသာလေပိုင်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးမပြောဘဲနဲ့လေလုတ်သူသာလေလုတ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးလို့ပေါ့လေ။ဟိုပါပါလေးနဲ့အဲ့လိုဒီစကားကိုလွှဲထားပါလေဥပဒေက။ဆိုတော့ဘလို့ဖြစ်တော့ဆိုတော့တဘောကတော့ဒီမှာဓမ္မဥချလုပ်ဝင်ဒီညာခဲလို့မပိုင်မှုဆိုတဲ့ဘောဒါပြောတာ ਨੇ ဒီပါပဲအဲ့တော့တကယ်တမ်းကျတော့ဒီလေယာဉ်ကြီးကိုလက်လွတ်လိုက်တဲ့ခါကျတော့လေသမားတယောက်က Yeah, I mean, let's be the dab watch it out. I don't have to chit out. I could boost who like it. So I like General Pugun here to the other way. I don't know if you're going to be a neck at all. And he got a chamu. So over my bima, they are with the Sumu Shibu. I look at your name, never look at Kanda Udi, Kangama Dijama Shibu. Now, Lu Dari, Nayamari in there. General Layam, you never look at Chania and never look at the Vipokla by saying, wait in the Padadu.
Okay. The Lenamari Boma, the Lumatia Lujare Suret, Kesama. The Chu Jaro Leven, the Yakwe, Jiwa, Mune, the Anama Epoezirigani Biro, the Tana Sanipid and Missing Uzi Tana, Lea Sabu Tanaru Apokurine, Pound Biro, Turu Kuyusi Wadwe, the Matina Lenamari, Nyachas, what is with Jodari, the Java. Go on, you're coming up, Jovan.
Okay. And General Jada Lavoli, so the Chu Kisari Major, the Ubudu, that Loja, Luda Kisari, Jarakamia. สุรุดาก็ดีเลดมาตะหยอกก็ตูลงนี่ได้เลยมาลงนี่จองหมู่บ่นี่ติดใต้หมู่อคอนอสุอ่อแล้วมีกวนไปได้หลุเปล่าว่าเลยสอมีกวนก็แล้วใต้ไม่ยาวอูเสกกันหน้าหลอกว่าเว้ยแช่ตะเซ 20 ปีหมดนี่สอไอ้หลุเปียได้หาก็เลดมากูไหนก็แล้วเพชรเซนดีหลุมั่นๆอคอนไปอ่ะมันไม่ติดหรอกสอไอ้หลุอนิถามาเลดมาก็แล้วตูโกดีเลกูตูลงนี่ได้ด้วยจอง
อ่าท่าวท่าสายสารสารสุดาမျိုးလဲဟိုသိန်းသားကောင်မှမတိပါဘူးဆိုတော့အဲ့ဒီအချိန်မှာခုနလိုမြေစင်းဦးစီးဌာနတို့တောက်ခကြေးရွာဒီမြို့နယ်အာနာပိုင်တွေကဘာလုပ်တယ်လဲဆိုတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကိုခေါ်လာပြီးတော့သူတို့ကနေပြီးတော့အခွန်ဆောင်ပေးလိုက်တယ်ခုနလိုတစ်ဆယ်20ကိစ္စတွေပေါ့လေအခွန်ဆောင်ပေးပြီးတဲ့အခါကျတော့တကယ်တကယ်ပြဿနာလဲတက်လာရောဆိုတော့အဲ့ဒါကစည်ရင်းပေ
Pare. So Pure Kamajaro, the Megoni General Disa Natano, Reza Maria Kunalu, me by Sanguino, the Mia Poma Amakan Jetisa Muri, throw Anere and Ita Duyakuda. So Erari Ne Patalu, General Mianagaro, delay the Mari, Amakan Jemishu Solution, Kunalu CM, waiting Mubaja Yiru, the Kunajila Dita Pumu Surale, Asanguile Umelu Timanakuda.
No. ผมจะได้เงินเอาไว้ตรงนี้ตะคู่ถั่วลาล่ะဆိုလို့ရှိရင်ဒီနေပြီးတော့ဒီမြို့တော်ကြီးအသက်တည်နေတဲ့နေရာတော့တော့ဝိုက်ပေါ့လေအဲ့ဒီဘက်မှာတစ်ဖြည်းဖြည်းနဲ့မြို့ရွာစီပင်ဟွာပြောလာတဲ့အခါကျရင်မြေစည်းတွေကောင်းတော့မှာပဲဆိုပြီးတော့ဒီပုဂ္ဂလိကကုမ္ပဏီကြီးတွေကနေပြီးတော့ဒီလေသမားတွေရဲ့မြေတွေကိုဟိုစေးနှိမ်ပြီးတော့သူတို့ယူတယ်ယူပြီးတဲ့အခါကျတော့ဒီမြေတွေအကွက်ရိုက်ပြီးတော့အ လုပ်နေတာကဒီသက်ဆိုင်ရာအစိုးရအာဏာပိုင်နေနေကဘာမှဟိုဝင်ပြီးတော့အရေးတယူမလုပ်ပေးဘူးလားဒီလိုပဲမျက်စိမိတ်ပြီးတော့လယ်သမားတွေဖြစ်ချင်ရာဖြစ်ဆိုပြီးတော့ကြည်နေမလားဆိုတော့ဒီတွေးစရာတွေစဉ်းစားစရာတွေပေါ့ဗျာအများကြီးပဲပေါ်ထွက်လာတာပါကိုမင်းလွင်ကခင်ဗျဒီမြေကိုဟိုလာကုမ္ပဏီတွေကနေပြီးတော့တော်တန်ရုံဈေးပေးပြီးတော့မတန်တဆနဲ့သူကတစ်ဖက်မှာပြန်ရောင်းနေဆိုတော့ဒါကိုအတားအဆီးလုပ်လို့မရနိုင်ဘူးလားခင်ဗျဘယ်လိုများဝေဖန်ညီမသေးလဲ
ဟုတ်ကဲ့ခင်ဗျာအဲ့ဒီပြဿနာနဲ့ပတ်သက်လို့ကျွန်တော်တို့တော်တော်များများရင်ဆိုင်ကြုံတွေ့နေရတာကဒီလေယာဉ်မြေသိမ်းယူတဲ့ကိစ္စရက်ဒီမှာစစ်တပ်ကပါဝင်ပတ်သက်နေတဲ့ကိစ္စတွေတော်တော်များများရှိတယ်အစောကကိုအောင်သူငင်းပြောသွားတယ်လို့မျိုးတက်တိုးချဲ့တဲ့ကိစ္စတွေနောက်ပြီးတော့တကားဒီဝင်ကြီးသားတွေစစ်တပ်ကဗိုလ်ချုပ်တွေရဲ့သားသမီးမြေမြစ်တွေဓာရီပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကသိမ်းယူတာတွေတော်တော်များတယ်အဲ့တော့အဲ့ဒီလိုမျိုးမှာကျွန်တော်တို့လက်ရှိကလည်းလက်ရှိဝင်ကြီးဌာနတွေမှာဝင်ကြီးဖြစ်နေတယ်ရခိုင်တော့ကလည်းစစ်တပ်မှာဗိုလ်ချုပ်ကြီးအဆင့်ကြီးရှိတဲ့လူတွေရဲ့သားသမီးတွေဖြစ်တယ်အဲ့ဒီမှာဒီမျိုးကံအာဏာပိုင်နေအနေနဲ့ဘာမှဝင်ရောက်ဆက်ဖက်နိုင်ခြင်းမရှိဘူးဝင်ရောက်ဆက်ဖက်လူချင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါဒီစီးပွားရေးလုပ်ငန်းရှင်တွေဆိုတာကလည်းဒီသားသမီးတွေနဲ့ဆက်ဆက်တဲ့ဆွေမျိုးနီးစပ်တွေနဲ့ဆက်ဆက်တဲ့သူတွေတော်တော်များများပိုင်တဲ့စီးပွားရေးလုပ်ငန်းကုမ္ပဏီတွေဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့ဒီလေယာဉ်မြေသိမ်းမှုနဲ့ပတ်သက်လို့ရှိရင်ပြည်တွင်းမှာ Yaku Tonyare Chiniga, Toro Soinzia Pitis Rao General Pyogene, Tanu Le the Mari Nine, Mimi Lea Migu, Mimi Wenyao Lokai Nan Kwemishibu, Tacho Jarole, Wenyao Lokai Nine, Yashi Jo Kanza Gwengu, Titan the Lok Kanza Gwemiao, Daria, Gomu Chachin Tamu Pite, and all Tanu Le the Mari, the design, Celebido, Kubri Ya Kagwema Pina Solution, Yamananga Chini.
ก็ตรวจสอบตัวแม่ชินีมิวผิดเด้สู่เราเราเรามีมาเลยครับเนี่ยโอ้ตะชู่เลยตะมาดิตะชู่มีชินเนี่ยบ่เนี่ยโหอสุยะก็เบลุมาแล้วเป็นตัวไตเตลุไม่อยากอากูอยากไม่ผิดเนี่ยจ้ะรออายะลูกก็บะอลุตะมาอภเฝจี้โหล่ะสลั่นพี่รอไตจ้ะต้อจ้ะได้เลยเราจ้ามีบาเลยทีรออายะลูกอภเฝจี้นี่เนี่ยอะคาเราอาจารย์ญาติตีดาเราดาที่อลุตะมาปฏิณาริอลุตะมาอาชีฤตัวเราก็ไกลตัวผิดชินเนี่ยอภเฝซี้จี้บา ဒါပေမဲ့လည်းပဲဒီအခုခါမှာတော့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေအမျိုးမျိုးပေါ်နေတဲ့ခါကျတော့အိုင်အယ်အိုဖွဲ့ကြီးကပဲဝင်ပြီးတော့ဒီကလေးစစ်သားကိစ္စတို့တောင်သူလယ်သမားတွေရဲ့အခွင့်အရေးကိစ္စတို့ဝင်ပြီးတော့ဆောင်ကျင်းပေးနေတယ်တော့ကျွန်တော်တို့ကြားမိပါတယ်ဒါပေမဲ့အိုင်အယ်အိုဖွဲ့ကဘလောက်အတိုင်းအတာထိလုပ်ပေးနိုင်မလဲနောက်ပြီးတော့အခုဦးမင်းလွင်ဦးလိုရဲ့ဒီအရေ
ဒီကိစ္စကိုကျွန်တော်တို့ပြောရင်အတ္တမခိုင်းစိတ်မှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်တဲ့ကိစ္စတွေဖြစ်တယ်ဒီလေယာဉ်ပိုင်ဆိုင်မှုတွေနဲ့ပတ်သက်တဲ့ကိစ္စရတွေမှာတော့ILO ကဘာမှဝင်ရောက်ဆက်ဖက်နိုင်ခွင့်မရှိဘူးဆိုတာကျွန်တော်တို့သိရတယ်နောက်ပြီးတော့တခါဒီကိစ္စကမြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တောင်သူလေသမားတွေဒီလိုဖြစ်နေပါပြီဆိုတာကိုနိုင် ဒီနေ့ရဲ့အဆင့်အတန်းလို့ပဲမျက်စိထဲမှာပြင်းနေတယ်လို့ကျွန်တော်တို့သိရတယ်။တကယ်တမ်းကျွန်တော်တောင်သူလေသမားတွေမှာကစားပြန်မရှိပစိုးတော်မှနိုင်နိုင်ဝင်နေရတဲ့အခြေအနေမျိုးဖြစ်တယ်လို့သူတို့ကမထင်ဘူး။သူတို့နိုင်ငံကလုံသမားလေသမားကြီးတွေရဲ့အခြေအနေလောက်နဲ့သူတို့ကလှမ်းမြင်ပြီးတော့လေပိုင်ရှင်မြေပိုင်ရှင်အဲ့ဒီလိုမြင်တဲ့ကိစ္စတွေရှိနေတဲ့အတွက်ကျွန်တော်နိုင်ငံတကာမှာတောင်းဆိ ကိစ္စဒီလိုကျွန်တော်ပြောလို့ရတယ်ဥပမာအပြင်ပါကစ္စတန်နိုင်ငံမှာလည်းအစိုးရပြောသလိုမျိုးပြစီမံကိန်းတွေကိုအကြောင်းပြပြီးတော့လေယာဉ်မြေသိမ်းတွေကိစ္စတွေရှိတယ်အဲ့တော့အဲ့ဒီလိုကိစ္စတွေရှိတဲ့အခါမှာကျွန်တော်တို့ဒီ
NGO ဖွဲ့စည်းခြင်းမရှိသေးတဲ့အတွက်ဖွဲ့စည်းနိုင်ခြင်းမရှိသေးတဲ့အတွက်ဒီကိစ္စကအလံဝေးသေးတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျဟုတ်ကဲ့အဲ့တော့အခုဒီကိုစော်မင်းနဲ့ကိုအောင်သူချင်းကတော့ထိုင်းနိုင်ငံမှာသူတို့အခုနေနေကြတယ်ဆိုတော့ဒီထိုင်းနိုင်ငံမှာကောเนาะကျွန်တော်တို့နဲ့အိမ်နေချင်းနိုင်ငံချင်းပဲဒီလိုပဲတောင်သူလယ်သမားတွေရဲ့မြေတွေယာတွေကိုဟိုလာဆက်ယုံဆောက်ဖို့လ ီများလုတ်ပေးပါတယ်ဘယ်သူကအကာအကွယ်ပေးနေပါလဲကျွန်တော်တို့သောတာရှင်များလည်းသိအောင်နည်းနည်းတော့ပြောပြပါလားခင်ဗျာ
အာကျွန်တော်ပြောမှာခင်ဗျာ
ကောင်းသူချင်းပြောပါဟု
တ်ဟုတ်ကဲ့ဒီထိုင်းနိုင်ငံမှာတော့သူတို့ကခုနလိုတရားခုံရုံးရှိပါတယ်ဆိုတော့အဲ့တရားခုံရုံးကသူတို့ခေါ်တာကတော့ဒီ administrative court လို့ခေါ်တာပေါ့နော်ဆိုတော့အဲ့လိုတရားခုံရုံးကခုနဒီဖွဲ့စည်းပုံဆိုင်ရာခုံရုံးနဲ့လည်းမတူဘူးကျွန်တော်တို့တရားသူကြီးချုပ်ရုံးနဲ့လည်းမတူပါဘူးဆိုတော့အဲ့ဒါကဘာလဲဆိုတော့ဒီနိုင်ငံတော်ရဲ့စီမံချက်တွေဒါမှမဟုတ် project အကြီးကြီးတွေကြောင့်ထိခိုက်နေတဲ့လူတွေကအဲ့ဒီလိုတရားခုံရုံးမှာသွားပြီးတော့ဟိုတင်ပြတောင်းဆိုလို့ရတာမျိုးတွေရှိပါတယ်ဆိုတော့အဲ့ရောအဲ့မှာလည်းအမှုနိုင်တဲ့ကိစ္စတွေအများကြီးရှိပါတယ်တခုကရှိတာကတော့ထိုင်းနိုင်ငံမှာတော့ဟို forum of the poor လို့ခေါ်တဲ့ဒီဆင်းရဲတဲ့လူတွေရဲ့စမကားတို့နောက်တစ်ခါကျတော့ဒီ NGO တွေရဲ့စီယုံလှုပ်ဆောင်မှုတွေကလည်းတော်တော်များများကြည့်ကြပြင်းပြရှိတော့ဟိုကျွန်တော်တို့နိုင်ငံအနေထားနဲ့တော့ကွာလာတယ်လို့ရှိ
တယ်။ညာဟိုပါပေါ့နော်ဒီမိုကရေစီနိုင်ငံရဲ့အားသာချက်ပေါ့ဗျာ
။ဟုတ်ကဲ့
ဒီတောင်သူလယ်သမားတွေအခုဘဝပြမှာကြုံနေတွေ့နေရတယ်ဟာလားဒီပြဿနာတွေမှာသူတို့ကလုံးဝကိုအားကိုးရမဖြစ်နေတယ်အခုတိမ့်သွားတယ်ဆိုလည်းပဲဒီလိုပဲခေါင်းငုံခံနေရတယ်အဲ့တော့ဒီလိုအဖြစ်မျိုးတွေကိုဘယ်လိုကာကွယ်တားဆီးလို့ဖြစ်နိုင်မလဲဟာဘဝပြမှာအခုအစိုးရတက်ကတော့တက်လာပြီဒါပေမဲ့လို့ဘာမှတော့မေမေရရတော့လုတ်ပေးကြိုင်ပြတာတော့မရှိသေးဘူးဒါပေမဲ့နောင်လာမဲ့တစ်နှစ်နှစ်နဲ့သုံးနှစ်ဟာလားအနာဂတ်မှာဘယ်လိုတွေများလယ်သမားတွေအကျိုးစီးပွားကိုဆောင်ရင်းပေးနိုင်မလဲဆိုတာဒါကိုကျွန်တော်တို့ကကြိုပြီးတော့ဆွေးနွေးနေတာပါကြည့်ကိုစောင်းမင်းကလည်းပြောပါဦး
Okay, who to know, you know, Piomas or no, the Lea Ganana Patalu, Joe Gatine, Toma Biha, who Nishin Nidi, Lega, Town Down at Pine, Nishin Nidi, Chile, Nangamu Mohoba. Throwing a lay Yagana, the Becket team, and so Lea me, which I need to take down and look at it, so the Kajada, Toma Vimashile, the Maria, you are in Piomas and no. အသေးစားလက်သမားတွေဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဒီကနှစ်ဆယ်ပိုင်မဲ့၅ဒီကလောက်ပိုင်မဲ့အသေးလောက်ပိုင်မဲ့ပေါ့။အဲ့လိုလို့အနေထားမျိုးမှာပဲရှိတယ်လေသမားအများကြီးဖြစ်ပါတယ်။အဲ့တော့ဘယ်လိုဖြစ်တဲ့နေလို့ရှိရင်ဒီလေအမီကဏ္ဍကိုတိုးတက်ခြင်းနဲ့ဆက်ပြီးလေတန်းကြီးကိုလည်းတိုးမြင့်နေတယ်၊စကြဝဠာကိုလည်းဖွံ့ဖြိုးနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အင်းကြီး ကျွန်တော်ကအခုနေတဲ့အဲ့လိုလူချင်းအပြင်စကားလေးနှစ်ဆက်ကြတယ်ခါမှာအိန္ဒိယမှာအသေးအပိသားလက်သမားတွေကတဖြည်းဖြည်းနဲ့တွတ်တက်လာပြီးတော့ဟိုကျွန်တော်ခြေလက်စီဝါကြီးဟာတိုင်းတာတစ်ခုထိဖွံ့ဖြိုးလာတယ်ဆိုတော့တုံးပြတိုင်းစားအပြင်ဆန်ဝဲတွေမှုကိုရှော့ချလာနိုင်တယ်လုံးလုံးကြီးတော့ဆန်ဝဲတွေကိုတော့ပြောင်းသွားပြီးပေါ့ဗျာဆိုတော့အဲ့လိုလို့ရှိပါတယ်ဆိုတော့ကျွန်တော်မြန်မာနိုင
ကျွန်တော်မှာတမကစစ်မှန်မှန်နေရှိတယ်လက်သမားတမကအတုပုံခင်ဗျအဲကြောင့်မလို့ဒီဟာတွေရှိပြန်ကြောင်းအိန္ဒိယမှာတော့ဒီလိုအသေးစားလက်သမားတွေကိုတုတ်တက်အောင်ဒီအစိုးရတွေဟာကုညီရမယ်ဆိုတဲ့ဟာကကျွန်တော်တို့ပြောလိုပါတယ်ခုတိတော့ဘာကုညီမယ်ညာကုညီမယ်ဆိုတာဘာလည်းမကြားသေးပါဘူးဟုတ်ကဲ့ခင်ဗျဒီတော့မြန်မာနိုင်ငံကလေယာဉ်စိုက်ပျိုးရေးကဏ္ဍကိုအခြေခံတဲ့နိုင်ငံတစ်နိုင်ငံလာဖြ ဒီလိုတောင်းကိုအစိုးရနေနဲ့ကမလုပ်ပေးနိုင်ဘူးဆိုချင်ဒီတောင်းသူလက်သမားတွေကဘယ်လိုမှနိုင်ငံအတွက်လက်ချိုးပြနိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့မြင်မိတာပါ။ဟိုကွန်မြူနတီကမြတ်ကျွန်တော်တို့အခုညီကုန်းချုပ်မှတ်ချက်လေးပြောအောင်ဒီအခုဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ချုပ်ငုံပြီးတော့ပေါ့လေနော်ပြောချင်တာရှင်ပြောပါခင်ဗျ။
โอเคခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့တောင်သူလယ်သမားတွေဖွံ့ဖြိုးတိုးတက်ဖို့ကတော့အစိုးရကူစော်မင်းပြောပြသွားသလိုပေါ့လေလယ်သမားတွေအတွက်လိုအပ်တဲ့အမှတ်တော်ဂျင်းဝေကိုနိုင်ငံတော်ကနေပြီးတော့လုံလောက်ထုတ်ချေဖို့လိုတယ်။ ဒါမှသာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာရှိတဲ့တောင်သူလယ်သမားတွေရဲ့ဘဝကအခြေခံပြီးတော့ဆက်လက်ဖွံ့ဖြိုးတိုးတက်လာမှာဖြစ်တယ်။အဲ့ဒီလုံမမဟုတ်ပဲနဲ့အခုသူတို့ဥပဒေတွေပြန်လည်လည်လာနေတယ်၊သုံးသပ်နေတယ်၊ပြင်ဆင်သင့်တာပြင်ဆင်မယ်ဆိုတဲ့ကိစ္စရည်ဒီမှာတောင်သူလယ်သမားတွေရဲ့အကျိုးကိုအကာအကွယ်ပေးမဲ့ဥပဒေတွေမပါလာဘဲနဲ့ဒီစစ်တပ်ကတော်လကောင်အာဏာပိုင်တွေကတော ကဒီထက်ပိုပြီးတော့ဆိုးဝါးလာနိုင်တဲ့အခြေအနေတွေဖြစ်တယ်။တောင်သူလေသမားတွေရဲ့အခွင့်အရေးကိုတင်ပြတောင်းဆိုနိုင်ဖို့အတွက်လည်းအစိုးရပြောရဲတောင်သူလေသမားတွေရဲ့သမဂ္ဂတွေအသင်းအဖွဲ့တွေဖွဲ့စည်းဆောင်ရွက်နိုင်အောင်တောင်သူလေသမားတွေကိုယ်တိုင်ကဦးစီးဦးဆောင်လုပ်ပြီးဆောင်ရွက်သင့်တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကိုအောင်သူညင်းအောင်ခင်ဗျာ
။ဟုတ်ကဲ့။ဟိုအခုနရှင်ရွေးသွားကြတဲ့အချက်တွေကျွန်တော်သဘောတူပါတယ်။ဆိုတော့အထူးသဖြင့်တော့ဒီလေသမားတွေကိုကျွန်တော်မြင်တာကအမခံချက်သိစားပေးဖို့လိုပါတယ်။နေရာနဲ့ပတ်သက်ရင်တို့လေလုတ်သူလေပိုင်ခွင့်ပြီးတယ်ဆိုတော့အာမျိုးလဲဒါကျွန်တော်တို့စဉ်းစားသင့်ပါတယ်။ဆိုတော့ဒါမှမဟုတ်သေးဘူးဆိုလို့ရှိရင်လည်းဒီဗီယက်နမ်နိုင်ငံမှာဆိုလို့ရှိရင်လေနေရာတော့နိုင်ငံတော်ကပိုင်တာပါ။ဒါပေမဲ့လည်းတို့ဒီဗီယက်နမ်ရဲ့ဥပဒေမှာဒီနေရာပိုင်ဆိုင်ခွင့်နဲ့ပတ်သက်လို့လေသမားတွေကိုတော်တော်ရှင်းရှင်းလင်းလင်းလုတ်ပြလိုက်တဲ့အခါကျတော့စီးတဲ့အတိုင်းပဲသူရဲ့ဒီစံစဘာထုတ်လုပ်မှုကဏ္ဍတွေတက်လာတာတွေအများကြီးရှိပါတယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဒီကြည့်လက်စီဝါတစ်ခုလုံးဖွံ့ဖြိုးကျင်တယ်ဆိုလို့ရှိရင်တော့ဒီလေသမားတွေရဲ့ဒီခုနအာမခံချက်ဒီမြေပိုင်ခွင့်စသဖြင့်ကိစ္စတွေကစရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစော်မင်းရောခင်ဗျာညီကုန်းချုပ်အနေနဲ့ဗာများပြောချင်ပါသေးလဲ
အဲညီကုန်းချုပ်အနေနဲ့ကျွန်တော်ကတော့ဟိုအများကြီးတော့မပြောလို့တော့ပါဘူးဒါပေမဲ့ကျွန်တော်ဆိုတာကတော့ဗမာပြည်မှာတကယ်တမ်းတိုးတက်ချင်တယ်ဆိုရင်တော့လေယာကဏ္ဍကိုတိုးတက်အောင်ရင်လုပ်ဖို့လိုတယ်လေယာကဏ္ဍကိုအခြေပြုရတဲ့လူတန်းစားဟာ85ရာခိုင်နှုန်းနဲ့ပုံပြီးများနေသေးဖြစ်တယ်။အဲဒါကြောင့်လေယာကဏ္ဍကိုတိုးတက်အောင်မလုပ်ဘဲနဲ့လေသမားတွေကိုဟိုလုတ်ပိုင်ခွင့်ကောင်းကောင်းမပေးဘဲနဲ့သူတို့ကကျွန်တော်တို့သမရသစ်ပြောသလိုပေါ့လေစက်မှုနိုင်ငံကြီးရှိအောင်ပေါ့မယ်ဆိုတာမဖြစ်နိုင်ဘူးလို့ကျွန်တော်ထောက်ပြလို့ခြင်းပါတယ်ခင်ဗျာ။ဘလောက်ပါပဲ
။ဟုတ်ကဲ့အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ရတဲ့အချိန်ကပြည့်နေပါပြီ။ဒီတော့ ตานุเลธมาริอโจสีบัวกูอามากันเยปี้နိုင်แมอสุเวอမျိုးล่ะปอถั่วล่ะบาซีโลเวจนเราတို့ရောနေကုန်ရုပ်စုတုံးပြရစီအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီတိုင်းနိုင်ငံမှာအခြေစိုက်တာတဲ့မြမအရေးလေ့လာသူဦးအောင်သူငယ်အတားအပြင်မြမနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးလေ့လာနေသူဦးစွန်မင်းနဲ့အားရလူခွေရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးလိုကိုကျေးဇူးအထူးပဲတင်ရှ